ကျောင်းစုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တချို့ဟာပါတီစည်းမျဉ်းတွေနဲ့အညီလိုက်နာဆောင်ရွက်ခြင်းမရှိတာကိုသုံးသပ်ပေးဖို့လက်ရှိဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့အပါအဝင်စုစုပေါင်း12ယောက်ကပါတီဥက္ကဋ္ဌဦးသိန်းစင်ကိုအိတ်ဖွင့်ပေးစာပေးလိုက်ပါတယ်။မေလ30ရက်နေ့နေ့စွဲနဲ့အိတ်ဖွင့်ပန်ကြားလာရဲမှာ2015ဩဂတ်လ12ရက်နေ့ကပါတီဌာနချုပ်ယုံကိုလုံခြုံရေးအင်အားသုံးပြီးတော့စီးနှင်းရှာဖွေခဲ့တဲ့ကိစ္စဟာတီစဲဥပဒေတွေကိုလိုက်နာခြင်းမရှိဘူးဆိုတာကိုထပ်မံထောက်ပြထားပြီးတော့ပါတီရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ဟာဒီကနေ့အထိပါတီဖွဲ့စည်းပုံအခြေခံစီးနှင်းတွေနဲ့မကိုက်ညီတဲ့လုပ်ရက်တွေကိုဆက်တိုက်လုပ်နေတယ်လို့ဆိုထားပါတယ်။အဓိကအားဖြင့်ဗဟိုအလုံးမှုဆောင်ကော်မတီဝင်တစ်တွေကိုရွေးချယ်တင်မြှောက်ရမယ့်အစားဓာတ်ရိုက်ခန့်အပ်မှုတွေလုပ်ခဲ့တာကိုအိတ်ဖွင့်ပေးစာရဲမှာထောက်ပြထားပါတယ်။2015ဩဂတ်လ12ရက်နေ့ညအချိန်မှာပါတီဌာနချုပ်ယုံကိုစီးနှင်းရှာဖွေခဲ့ပြီးနောက်တည့်ဩဂတ်လ13ရက်နေ့မှာတော့ကျန်းခါရေးပါတီတွင်အထူးရေးပေါ်အစည်းအဝေးခေါ်ယူကအဲ့ဒီအချိန်တုန်းကပါတီပူးတွဲဥက္ကဋ္ဌတာဝန်ယူထားတဲ့သူရဦးရွှေမန်းနဲ့ဒီဗဟိုအလုံးမှုဆောင်ကော်မတီဝင်တချို့ကိုတာဝန်ကနေပြီးတော့အနာပေးဖယ်ရှားခဲ့ပါတယ်။ပြီးခဲ့တဲ့ဧပြီလတုန်းကလည်းသူရဦးရွှေမန်းအပါအဝင်သူနဲ့နီးစပ်တဲ့ပါတီဝင်တချို့ကိုကျန်းခါရေးပါတီဝင်အဖြစ်ကနေပြီးတော့ထုတ်ပြစ်ခဲ့ပါတယ်။ဒီလိုမျိုးထုတ်ပယ်အနာပေးတဲ့လို့ရမှာဆွဲချက်တွေကိုကာယကံရှင်တွေအသိမပေးခုခံခြေပါခွင့်မပေးဘဲနဲ့မျက်ကွယ်မှာတစ်ဖက်သက်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့လည်းအိတ်ဖွင့်ပေးစာထဲမှာဖော်ပြထားပါတယ်။နောက်တစ်ချက်ကတော့ကျန်းခါရေးပါတီတွင်မှဒီအရေးပေါ်ပါတီညီလာခံခေါ်ပေးဖို့အတွက်ဗဟိုကော်မတီဝင်62ရာခိုင်နှုန်းကတင်ပြတောင်းဆိုခဲ့ပေမဲ့ပြက်ကွက်ခဲ့တဲ့အပြင်ညီလာခံကိုယ်စားလှယ်အသစ်တွေကိုစိတ်ကြိုက်ရွေးချယ်ပြီးတော့ဒီဒုတိယအကြိမ်ပါတီညီလာခံကိုဩဂတ်လထဲမှာကျင်းပဖို့ပြင်ဆင်နေတာဟာပါတီစည်းမျဉ်းတွေနဲ့မလိုက်နာတာဖြစ်တယ်လို့လည်းဆိုထားပါတယ်။အခုလိုမျိုးအိတ်ဖွင့်ပေးစာထဲမှာထောက်ပြထားတဲ့ကိစ္စတွေဟာပါတီရင်းကိစ္စဖြစ်ပေမဲ့လည်းနိုင်ငံနဲ့ပြည်သူတွေအပေါ်တနည်းနည်းနဲ့ရိုက်ခတ်စေတဲ့အတွက်ပါတီရင်းဆောင်ရွက်ချက်တွေကိုပြန်လည်သုံးသပ်ပေးဖို့ပါတီဥက္ကဋ္ဌဦးသိန်းစိန်ကိုတောင်းဆိုထားတာပါ။အိတ်ဖွင့်ပေးစာမှာလက်မှတ်ရေးထိုးထားသူ12ယောက်ထဲမှာဒီကျန်းခါရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့လက်ရှိနဲ့အရင်ဗဟိုအလုံးမှုဆောင်ကော်မတီဝင်တွေနဲ့ပါတီဝင်တွေပါဝင်ကြပါတယ်။သူရဦးရွှေမန်းဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့ပြည်ထောင်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ထဲမှာပါဝင်ကြသူတွေလည်းဖြစ်ပါတယ်။ပါတီဥက္ကဋ္ဌဦးသိန်းစိန်စီကိုအိတ်ဖွင့်ပေးစာပေးလိုက်တဲ့မေလ30ရက်တနင်္လာနေ့မှာပဲဗဟိုအလုံးမှုဆောင်ကော်မတီဝင်ဟောင်းတချို့ကဒီကိစ္စနဲ့ပတ်သက်လို့နေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်ရှင်။